မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့တိုင်းနဲ့ထီတဲ့ဒုက္ခသည်တွေနေရပြန်ရေးနိုင်ငံတာဝန်ရှိသူတွေဆွေးနွေးနေကြပေမဲ့အလားတလောအခြေအနေမှာဖြစ်နိုင်ခြေအလားအလာနှဲပါနေစေဖြစ်ကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွန်းနေဆရာကသတိပေးလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်အကြမ်းဖက်မှုတွေဖြစ်ပွားခဲ့တာနှစ်လကျော်ကြာတဲ့အချိန်ထိရိုဟင်ဂျာတွေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေစေဖြစ်တာကြောင့်အခုအချိန်မှာနေရပြန်ဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းပြောဆိုလိုက်တာပါ။အပြည့်စုံကိုတော့ကိုအောင်လုံးကပြောပြပေးမှာဖြစ်ပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကလွန်ကျော်ရေးကင်းစကန်30လောက်ကို ARS အစိုးရအုပ်စုရဲ့တိုက်ခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်တကြောပြန်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူအရေအတွက်ဟာ63,500တိရှိနေပြီးကမ္ဘာမှာအကြီးမားဆုံးဒုက္ခသည်ပြဿနာဖြစ်လာနေတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ကသတိပေးလိုက်တာပါ။ပြခဲ့တဲ့လာထဲမှာပဲဒုက္ခသည်3,000ထပ်မံရောက်ရှိလာသလိုသတင်းတစ်ပတ်ကို1,500နှုန်းလောက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ရောက်ရှိလာနေရကြောင်းရခိုင်ပြည်နယ်တွင်းမှာဒုက္ခသည်တွေပြန်နိုင်မဲ့အခြေအနေတွေမရှိသေးဘူးလို့ UNHCR ဒုတိယမဟာမင်းကြီး Kelly Clements ကဒက္ကမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ
At present, we can say that conditions in Myanmar's Rakhine State are not in place to enable safe and sustainable returns.
လက်တလုံးမှာမြန်မာနိုင်ငံရခိုင်ပြည်နယ်ကအခြေအနေဟာနေရပြန်သူတွေအတွက်လုံလုံခြုံခြုံနဲ့ရေရှည်ရက်ထိနိုင်မဲ့အနေအထားမျိုးမရှိဘူးလို့ပြောနိုင်ပါတယ်။အခုသတင်းစာရှင်းလင်းပွဲအစမှာပြောခဲ့သလိုပါပဲဒုက္ခသည်တွေဒီနိုင်ငံထဲဆက်ပြီးရောက်လာနေစေဖြစ်လို့ပါ
။ရခိုင်ပြည်နယ်ကပြစ်ခတ်တွေကြောင့်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတောင်းရှိသူတွေကြားဆွေးနွေးနေပြီးလာပိုင်းတွင်ပြန်လည်ခြေချနေထိုင်မှုအစီအစဉ်တွေစတင်နိုင်မှုလည်းမျှော်လင့်ထားကြတာပါ။ဒါမှလည်းဒုက္ခသည်အနေနဲ့နေရပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့လည်း UNHCR ဒုတိယမဟာမင်းကြီးကပြောဆိုလိုက်ပါတယ်
။ Most have little or nothing to go back to. Their homes and villages have been destroyed. There are deep divisions between communities that remain unaddressed.
ဒုက္ခသည်အများစုအနေနဲ့နေရမှာဘာမှမကျန်တော့သလောက်ပါပဲ။သူတို့အိမ်တွေရွာတွေလည်းဖျက်ဆီးခံခဲ့ရတာပါ။လူမှုတိုင်ဝမ်ကြားနှက်ဆိုင်တဲ့သဘောထားကွဲပြားမှုတွေကိုလည်းမဖြေရှင်းနိုင်သေးသလိုလူသားချင်းစာနာမှုအကူအညီတွေလည်းပြည့်ပြည့်စုံစုံမရှိကြပါဘူ
းမြန်မာဆိုရတောင်ရှိသူတွေကတော့ပြစ်ခတ်တွေကထွက်ပြေးသွားသူတွေကိုပြန်လည်စစ်စစ်လက်ခံနိုင်အောင်အစီအမံတွေချမှတ်ထားပြီးလုံခြုံမှုပေးဖို့လည်းကတိပြုထားတာပါဒါမှမဟုတ်ကုလသမဂ္ဂနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတော့မြန်မာဆိုရရဲ့အစီအစဉ်တွေပေါ်တန်တဲ့အမြင်တွေရှိနေကြပါတယ်နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ရဲ့အာရှအရေးလက်တော်ညွှန်ကြားမှု Fay Robertson ကတော့နေရပြန်သူတွေကိုဒုက္ခသည်စခန်းတွေမှာထိန်းသိမ်းထားမှာစိုးရိမ်နေကြအောင်ပြောပါတယ
် What we fear is that these detention camps these IDP camps that are being set up in Northern Rakhine State are going to
ဒီကိမီနဲ့မြောက်ပိုင်းမှာပြင်ဆင်ထားတဲ့ထိန်းသိမ်းစခန်းတွေဒုက္ခသည်စခန်းတွေဟာအမိုးအကာမရှိတဲ့အကျဉ်းထောင်ကြီးတွေလို့ဖြစ်လာမှာကိုကျွန်တော်တို့စိုးရိမ်ပါတယ်
ဒုက္ခသည်တွေနေရပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားညှိနှိုင်းနေချိန်မှာပဲဒုက္ခသည်တွေနေရပြန်တဲ့အခါကိုယ်သဘောဆန္ဒနဲ့သာဖြစ်ဖို့လုံခြုံစိတ်ချတဲ့အခြေအနေမျိုးဖြစ်ဖို့ကုလသမဂ္ဂနဲ့နိုင်ငံကအတိုင်းဝန်ကတိုက်တွန်းနေကြတာပါကုလသမဂ္ဂနဲ့မြန်မာအရေးကျွမ်းကျင်သူရက်ချက်ထော်ဆေးကတော့ဒုက္ခသည်တွေနေရပြန်နေမှုရခိုင်ပြည်နယ်တွင်ပြင်ဆင်စရာတွေအမြောက်များရှိနေတယ်လို့ဆိုပါတယ်
If this is going to be a voluntary repatriation, then the conditions on the ground have to be such that people who are traumatized and who have just left Myanmar would agree to return to
ကိုသဘောဆန္ဒနဲ့အညီနေရပြန်ရေးဆောင်ရွက်တဲ့အခါထိုင်းလန်တုံ့လုံမှုတွေနဲ့မြန်မာနိုင်ငံကထွက်သွားတဲ့သူတွေပြန်လာဖို့လက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုပါတယ်ဆိုလိုတာကကိုယ့်အိမ်ကိုယ်ရပြန်ပြီးစိုက်ဖို့ပြိုးဖို့လုံနိုင်အောင်မကဘဲလုံခြုံရေးအတွက်လည်းအာမခံချက်ရှိဖို့လိုပါတယ်
ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကတော့ရခိုင်ပြည်နယ်ကအချက်အလက်ကိုဖြည့်ဆည်းရမှာပြန်လည်ထူထောင်ရေးလုံခြုံရေးကိစ္စတွေပြင်နိုင်ငံသားအခွင့်အရေးစတာတွေကိုပါထည့်သွင်းဆောင်ရွက်ဖို့လည်းတိုက်တွန်းထားကြပါတယ်ခင်ဗျာ